2018ခုဒီဇင်ဘာလကစပြီးတော့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာတိုက်ပွဲတွေဖြစ်ပွားခဲ့ခြင်းကစလို့အစိုးရစစ်တပ်ကပြင်ပနဲ့ဆက်ဆံဖြတ်တောက်ပြီးတော့ထိန်းသိမ်းမှုညှဉ်းပန်းနှိပ်စက်မှုနဲ့အဲ့လိုထိန်းသိမ်းထားစင်မှာတည်ဆုံခဲ့တာတွေနဲ့ပတ်သက်လို့အလွန်ဆိုးရင်ကြောင်းလူခွင့်ဆိုင်ရာကြွန့်ကျင်သူတွေကပြောကြားလိုက်ပါတယ်ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာဒီလိုဆက်ဆံဖြတ်တောက်ပြီးတော့ဖမ်းဆီးတာတွေကိုဆုံးသက်ပြီးတော့ဖမ်းဆီးခံရသူတွေအနေနဲ့ရှင်းလင်းငှားပြီးတော့ခုခံပိုင်ခွင့်စတဲ့တရားမျှတစွာအမှုရင်ဆိုင်နိုင်ရေးခြေနေတွေရှိရမယ်လို့လည်းသူတို့ကပြောပါတယ်ဖန်စီထားစင်မှာညှဉ်းပန်းခံရမှုလူမဆန်စွာဆက်ဆံမှုတွေနဲ့ရခိုင်လက်နက်ကင်တပ်ဖွဲ့ AA နဲ့ဆက်ဆက်ပြီးတော့အတင်းကျပ်ဝန်ခံခိုင်းတာတွေနဲ့ပတ်သက်လို့ယုံကြည်ရလောက်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေရှိရမှာဖြစ်တယ်လို့လည်းကုလရရှိတွေကတိုက်တွန်းပါတယ် AA နဲ့ဆက်ဆက်မှုရှိတယ်လို့ဆွဆွဲပြီးတော့ဖန်စီထိန်းသိမ်းခဲ့သူတွေက15ဦးထက်မနည်းတည်ဆုံနေဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်အခုလိုဖန်စီထိန်းသိမ်းမှုတွေနဲ့ပတ်သက်လို့စိုးရင်ကြောင့်ကုလရရှိတွေကပြောကြားခဲ့တာပါအောက်ဂုလ6ရက်ကနေ21ရက်အထိဖန်စီခံခဲ့ရတဲ့နိုင်အောင်ထွန်းဆိုသူဒီကိုဒီအစိုးရစစ်သားတွေကသူ့ကိုလျှက်စစ်တအားနဲ့တိုးပြီးတော့စစ်မေးခဲ့တာကြောင့် AA နဲ့ဆက်ဆက်မှုရှိပါတယ်လို့ဝန်ခံပြောကြားခဲ့တယ်ဆိုတဲ့ပြောကြားချက်ကိုကုလရာရှိတွေကထောက်ပြကြပါတယ်နိုင်အောင်ထွန်းရဲ့အဖေကသူသားရဲ့မျက်နှာမှာတရားရရှိခဲ့ပြီးတော့ရင်ဘတ်နဲ့နောက်ကျောကနာကျင်နေတယ်လို့အစားတောက်လဲဝါမရကြောင်ပြောပါတယ်အာဏာပိုင်တွေကသူ့ကို၃ရက်ကြာစစ်ကူပေးပေမဲ့အခုခါမှသူ့ကိုပြန်လဲဖမ်းဆီးထားပြီးတော့တရားစွဲဆိုထားကြောင်ဩဂုတ်လ၂၂ရက်နေ့မှာနိုင်အောင်ထွန်းကိုတောက်ရောက်တိစုံခဲ့တဲ့အဖေဖြစ်သူကပြောပါတယ်အလားတူဖန်ဆီးမှုတွေလည်းရှိခဲ့ကြောင်းဒီထုတ်ပြန်ချက်မှာဖော်ပြထားပါရယ်အခုထုတ်ပြန်ချက်ကိုမြန်မာနိုင်ငံလူခွင့်ဆိုင်ရာကုလသမဂ္ဂအထူးစုံစမ်းစစ်ဆေးမှုမစ်ရန်ဟင်းလီအပါဝင်လူခွင့်ဆိုင်ရာကုလအထူးစုံစမ်းစစ်ဆေးမှုတွေဖြစ်ကြတဲ့ Miss Agnes Colmart နဲ့ Miss Nils Melzaro ရဲ့ဒီအစီအခံစာတွေအပေါ်စုစည်းပြီးတော့ထုတ်ပြန်ခဲ့တာဖြစ်ပါတယ်